ရိုဟင်ဂျာတွေပေါ်လူမျိုးတွန်းတက်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်ကမ်ပီးယားနိုင်ငံကတရားစိုးစိုးထားတဲ့အမှုနယ်သာလန်စစ်နိုင်ငံ The Hague
မြို့ကICJနိုင်ငံကတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့တရားစွဲထားတဲ့အမှုကိုဒီနေ့ဖေဖော်ဝါရီလ22ရက်နေ့မှာပြန်လည်စတင်ကြားနာနေပါတယ်။2019ခုနှစ်တုန်းကဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့မြန်မာနိုင်ငံဘက်ကခြေပါးခဲ့စဉ်တုန်းကမြန်မာနိုင်ငံကအပါအဝင်ဥရောပနိုင်ငံတချို့ကမြန်မာတွေကပါ The ဟေ့မြို့အထိလိုက်သွားပြီးတော့အားပေးပံ့ပိုးခဲ့ကြပါတယ်။နိုင်ငံထဲမှာလည်းအားပေးထောက်ခံပွဲတွေလုပ်ခဲ့ကြတဲ့အထိပါ။အခုတစ်ခေါက်ကြားနာပွဲအပေါ်ပြည်သူအများရဲ့တုံ့ပြန်မှုအရင်တစ်ခေါက်လိုတက်တက်ကြွကြွသိမ်မတွေ့ရပါဘူး။အခုတစ်ခေါက်မှာတော့စစ်ကောင်စီကတာဝန်ပေးထားတဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝင်ကြီးဦးကိုကိုလှိုင်ဦးဆောင်တဲ့အဖွဲ့ကတရားရုံးမှာခုခံခြေပနေပါတယ်။လူခွ ်မှုတွေအတွက်တရားမျှတမှုရလာဖို့မျှော်လင့်ချက်ရှိနေကြတယ်လို့အခုလိုပြောပါရယ
် ICJ ကိုရောက်လာတဲ့နော်တရားမဲ့မှုတွေကိုတရားမျှတမှုဖြစ်ဖို့နော်အတိတ်ကနေကင်းလွတ်နေတဲ့လူတွေကိုအပြစ်ပေးအရေးယူနိုင်ဖို့အခြေကိုကျွန်တော်တို့ပြောလင့်ပါတယ်အဲဒါဒီမကပါဘူးလက်ရှိဒီနောက်ပိုင်း February တရက်နေ့နောက်ပိုင်းမှာဆိုလဲဒါအားလုံးကြားတိနေနေကြတဲ့အတိုင်းပါပဲတော့တပ်ချက်မှုတွေမိရှုမှုတွေဟုတ်လားအတောင်းနဲ့ချီတိန်းနဲ့ချီတာနီပါချီအောင်ဟုတ်လားစိတ်ပြေဒုက္ခတွေဒီကလေးတငယ်အမျိုးသမီးအများကြီးပေါ့ဗျာတောက်လျှောက်ဒီလိုကိစ္စတွေကဒီရခိုင်မှာဖြစ်ခဲ့တဲ့ Ranger တွေလုခဲ့တဲ့ဤသူလက်ရှိလက်ဆောင်ရနေတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီ ICJ ကနေပေါ့နော်ကျွန်တော်နိုင်ငံသားအားလုံးအတွက်တမိုင်းအတွက်တရားမျှတမှုကိုတော့ကျွန်တော်တို့အနေနဲ့တော့ညွှန်လင့်ပါတယ်
နိုင်ငံရေးအကျဉ်းသားကိစ္စဆောင်ရွက်ပေးနေတဲ့ရှေ့နေတယောက်ကတော့ဒီတစ်ချိန်ကြားနာမှုနောက်ပိုင်းမှာအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကိုကယ်တင်နိုင်မဲ့လမ်းကြောင်းတစ်ခုထွက်ပေါ်လာမလားဆိုတော့နိုင်ငံရေးအသည့်နဲ့အခုတစ်ခါအမှုကြားနာပွဲအပေါ်အရင်ကထက်ပိုပြီးတော့စိတ်ဝင်စားမိတယ်လို့ခုလိုပြောပါတယ
်စိတ်ဝင်စားမှုရှိတာပေါ့ဆရာမရဲ့မြန်မာပြည်နိုင်ငံရေးအပြောင်းလဲတဲ့မှာသူကလည်းတစ်ခုပါကိုပါနေတဲ့ကိစ္စလေးသူကဒီရောက်ရောက်ကိုလုံးဝမဲ့ကိစ္စကြီးနောက်ဆုံးကယ်မှာကကျွန်တော်စီမှာအနာရှင်ဒီကုန်းချုပ်ဖို့ကဲမှာကအိုက်လိုင်းနဲ့ပါတယ်လေ ICJ တွေ ICC တွေလုံခြုံကောင်စီတွေအိုက်လိုင်းတွေကလည်းအရေးကြီးတဲ့လိုင်းတစ်လိုင်းပဲနိုင်ငံရေးရစိတ်ဝင်စားကိုစိတ်ဝင်စားရမယ်အရေးကိုကြီးရဆက်မှာ
တောင်ဆန်းစုကြည်လက်ထက်တုန်းကအခုခံခြေပေါမှုကိုအားပေးခဲ့တဲ့လူငယ်တယောက်ကတော့ဒီအမှုကနေစစ်တပ်ရဲ့ကျူးလွန်မှုတွေရပ်သွားမယ်လို့မျှော်လင့်မထားတဲ့အတွက်သိစိတ်မဝင်စားတော့တာဖြစ်တယ်လို့ခုလိုပြောပြပါတယ
်အဲ့ဒီတော့အန်ဒီဘက်ကကျွန်တော်ရတိခဲ့မှာပေါ့နော်အဒီကိုယုံလို့ရတိခဲ့တာခုလိုအနာသိမိဟန်တော်ပေါ့ကျွန်တော်စစ်တက်ကသူလုံချင်လာလုံနေကြရိုရင်ကြရဲသောမကောက်အခုကျွန်တော်တို့တွေပါတိုင်းတပြည်လုံးကိုပါသူလုံချင်တော်လုံနေတာအတရားမှုတွေကအများကြီးပဲနိုင်ငံကာကလည်းထိုင်းကြီးအောင်တတ်တတ်ပါပဲအဲ့တော့အားရစရာမရှိဘူးဒီတော့ဒီတစ်ခေါက်ဘာဖြစ်လာမလဲဆိုတော့လေကျွန်တော်တို့မှန်းလို့မရအောင်မတိုင်းပြောရင်တော့တိတ်စိတ်မစားဘူးရစစ်တက်လုံချင်တော်ဆက်လုံနေမှာလို့ပဲကျွန်တော်တို့မြင်တယ်ပါပြောင်းလဲဖြစ်လာမလဲဆိုတော့စောင့်ကြည့်ဖို့တတ်တတ်လောက်ပါပဲ။ဒိတ်ဒရီဒရူရောကျွန်တော်စိတ်ထဲမှာမရှိဘူးကြ
။ဒီကနေ့တဟိတ်မြို့မှာပြန်လဲကြားနာပွဲမှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာတရားစွဲတာဟာတရားဝင်မှုရှိရလားဆိုတဲ့အချက်ကိုမြန်မာနိုင်ငံကိုစားရှေ့နေလိုက်ပြီးနေတဲ့နိုင်ငံတကာရှေ့နေတွေကထောက်ပြလျှောက်ထားနေကြပါရဲ့ရှင်။